အခုတော့ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီးနဲ့တွေ့ဆုံမေးမြန်းခန်းကိုဆက်ပြီးတင်ပြပါောင်းမယ်။ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစည်းအခမ်းစာကိုမြန်မာအစိုးရဘက်ကလက်ခံဖို့ညင်ပေရာဟာမြန်မာနိုင်ငံအကျိုးစီးပွားအတွက်အကောင်းဆုံးဖြစ်မယ်လို့မယုံကြည်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာဥရောပတန်အမတ်ကြီး Christian Schmidt က VOA ကိုပြောပါတယ်။ဥရောပသမဂ္ဂရဲ့အထူးကိုယ်စားလှယ်ဆေးလို့ရေးမြန်မာအစိုးရဘက်ကအတည်ပြုမဲ့ရက်ကိုစောင့်ဆိုင်နေဆဲဖြစ်ပြီးတီကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကိုကူညီမဲ့အဖွဲ့ဖြစ်တယ်လို့လည်းပြောဆိုပါရယ်တပ်အမတ်ကြီး Christian Schmidt ကိုကိုသိန်းထိုင်ဦးကတွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ပါပြီရှင
်လူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကလည်းစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးတော့လှုပ်ဆောင်နေပါတယ်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့အစည်းအခမ်းစာကိုတော့အတိအမှန်မပြုပါဘူးညှင်းပယ်ထားပါတယ်မြန်မာအစိုးရရဲ့စုံစမ်းစစ်ဆေးမှုတွေကိုရော EU ဘက်ကယုံကြည်စိတ်ချတဲ့စုံစမ်းစစ်ဆေးမှုတွေဖြစ်သတ်မှတ်ပါသလားဒီအချက်ကိုကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေရပ်ဆန့်ရေးအတွက်စဉ်းစားတဲ့အခါမျိုးမှာ EU ဘက်ကထည့်သွင်းစဉ်းစားပါသလားခင်ဗ
ျ First of all the United Nations fact finding mission or the mandate of the special rapporteur
ပထမဆုံးပြောချင်တာကကုလသမဂ္ဂအထူးကိုယ်စားလှယ်တာဝန်ပေးတယ်ဒါမှမဟုတ်အချက်အလက်ရှာဖွေရေးအဖွဲ့ဖွဲ့တယ်ဆိုတာကုလသမဂ္ဂတစ်ခုလုံးကတာဝန်အနှင်းတာဖြစ်ပါတယ်ပညာရှင်တွေဂုဏ်သိက္ခာရှိတဲ့သူတွေပါဝင်ပြီးတော့စနစ်တကျနီးနာတွေမူပေါင်းစည်းမျဉ်းတွေနဲ့လုပ်ကင်တာပါတစ်ဖက်တည်းကိုနားထောင်ပြီးတော့ဆုံးဖြတ်တာမဟုတ်ပါဘူးဂျိုဒုကရိုက်ထားတဲ့ပုံတွေနဲ့ဗတ်ပေါင်းစုံလေ့လာပြီးတော့တက်တည်အထောက်အထားတွေကိုအပြန်ပြန်အလှန်လှန်စစ်ဆေးပါတယ်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစည်းအခမ်းစာဟာအနည်းများဆိုသလိုအချက်အလက်မှန်တယ်ဖြစ်ပျက်နေတာတွေကိုထင်ရှားတယ်လို့လည်းဥရောပနိုင်ငံတွေကယုံကြည်လက်ခံထားပါတယ်ဒီချက်လက်ရှာဖွေရေးအဖွဲ့အပေါ်မှာမြန်မာအစိုးရကပူးပေါင်းဆောင်ရွက်မှုမရှိတာကိုကျွန်တော်တို့စိတ်မကောင်းပါဘူးငင်းပယ်တာထက်လက်ခံတာပူးပေါင်းဆောင်ရွက်တာကပိုကောင်းတယ်လို့မြင်ပါတယ်ဒီဖွဲ့ဟာတစ်ဖက်သက်ဆန်တယ်ဗတ်လိုက်တယ်လို့ပြောနေတဲ့အချိန်ထဲမှာဖြစ်ပျက်နေတဲ့နေရာတွေကအခြေအနေတွေကိုလာကြည့်ဖို့တော့မြန်မာဘက်ကခွင့်မပြုခဲ့ပါဘူးဒါကသဘာဝကျတဲ့ဖြည့်ရှင်းချက်မဟုတ်ဘူးလို့ထင်ပါတယ်မြန်မာအစိုးရကဖွဲ့ထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်နဲ့ပတ်သက်လို့ပြောရရင်တော့သူတို့ကိုအတိအကျဘယ်လိုတာဝန်အနှင်းထားတယ်ဆိုတာကျွန်တော်ရောလူတော်များများမသိဘူးလို့လည်းဝန်ခံရပါလိမ့်မယ်ဒီစုံစမ်းစစ်ဆေးကော်မရှင်မှာတကယ်တမ်းဘလောက်လုတ်ပန်ခွင့်ရှိတယ်လဲကျွန်တော်တို့စောင့်ကြည့်နေပါတယ်လုတ်ပန်ခွင့်အပြည့်အဝရှိဖို့ဆိုရင်ဒီအဖွဲ့မှာမှုကင်းဆေးပညာဆိုင်ရာကျွမ်းကျင်သူတွေပါဖို့လိုပါတယ်ဥပဒေရေးရာကျွမ်းကျင်သူတွေလည်းပါဖို့လိုပါတယ်ဖြစ်ပျက်တဲ့နေရာတွေကိုတွားနိုင်ခွင့်စစ်ဆေးထားတာတွေကိုပြန်ကြည့်ခွင့်ရုပ်ဝတ္ထုနဲ့လိုအပ်တဲ့အရင်းအမြစ်အားလုံးရှိရပါလိမ့်မယ်အခုမြန်မာနိုင်ငံကိုလာမဲ့ EU ရဲ့စောင့်ကြည့်ရေးကိုယ်စားလှယ်အဖွဲ့ဟာလူခွင့်ရေးကိစ္စတွေကိုစုံစမ်းစစ်ဆေးမှာမဟုတ်ပါဘူးရခိုင်ပြည်နယ်ကိုလည်းသွားပြီးတော့စစ်ဆေးတာမျိုးလုပ်မှာမဟုတ်ပါဘူးအဓိကရွေချက်ကမြန်မာအစိုးရနဲ့ဆွေးနွေးဖို့လာတာပ
ါမြန်မာပြည်ဒီမိုကရေစီတည်ဆောက်ရေးမှာဥရောပသမဂ္ဂကသမိုင်းနဲ့ချီနှစ်ပေါင်းများစွာထောက်ခံပံ့ပိုးပေးခဲ့တာပါပိတ်ဆို့ရေးယူတာဈေးကွက်မှာအခွန်ကင်းလွတ်တဲ့ရောင်းချခွင့်ရုပ်သိမ်းတာဒီလိုကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေရပ်ဆိုင်းတာမျိုးက EU ဘက်ကလိုချင်တဲ့ပင်မရည်မှန်းချက်ကိုအောင်မြင်စေနိုင်မယ်လို့တာမတ်ကြီးတကယ်ပဲယုံကြည်ပါသလားခင်ဗျာ
So I believe that The most important thing for Myanmar's democratic transition to succeed is the will of the people of Myanmar.
မြန်မာပြည်ဒီမိုကရေစီအတွင်ကူးပြောင်းရေးအောင်မြင်ဖို့မှာမြန်မာပြည်သူတွေရဲ့သဘောဆန္ဒကအဓိကကျတယ်လို့ကျွန်တော်ထင်ပါတယ်။ဒီနေ့အခြေအနေကိုရောက်ဖို့အတွက်ခက်ခဲကြမ်းတမ်းမှုတွေကြားကမြန်မာပြည်သူတွေပေးဆက်ခဲ့ကြရတာပါ။ပြင်ပကဖိအားကြောင့်ဖြစ်လာတာမဟုတ်ပါဘူး။မြန်မာပြည်သူတွေရဲ့ဆုံးဖြတ်ချက်ရဖြစ်လာခဲ့တာပါ။ဒီတော့အောင်မြင်ဖို့ဆိုတာမြန်မာပြည်သူတွေကအခရာကြပါတယ်။မြန်မာနိုင်ငံဒီမိုကရေစီရေးအတွက်ကုလသမဂ္ဂမှဥရောပသမဂ္ဂကတခြားလုံးအပြင်းထန်ဆုံးဝေဖန်ပြောဆိုခဲ့တာပါအခုချိန်မှာလဲမှားနေတာတခုခုကိုတွေ့ရင်ကုလသမဂ္ဂမှအကျေလောင်ဆုံးပြောနေတာဥရောပသမဂ္ဂဖြစ်နေတာကိုမအံ့ဩပါနဲ့ကျွန်တော်တို့ကအားလုံးအစုံပါဝင်ခွင့်ဆိုတာကိုလက်ခံသူတွေမို့ပါတကယ်တော့အခုလာမဲ့ EU ရဲ့စောင့်ကြည့်ရေးကိုယ်စားလှယ်အဖွဲ့ဟာလဲမြန်မာပြည်ဒီမိုကရေစီအတွင်ကူးပြောင်းရေးကိုပံ့ပိုးကူညီဖို့လာတာဖြစ်ပါတယ်လူတိုင်းဝန်တစ်ခုကိုဝိုင်းပယ်ထားမယ်ဆိုရင်ဒီမိုကရေစီဆိုတာမရနိုင်ပါဘူးဒုက္ခရောက်နေတဲ့သူတွေကိုအကာအကွယ်မပေးဘူး။တိုင်ဝမ်တစ်ခုကိုနိုင်ငံသားအဖြစ်အသိအမှတ်မပြုဘူး။အခြေခံကျန်းမာရေးပညာရေးစောင့်ရှောက်ခွင့်တွေမပေးဘူးဆိုရင်ဂုံတိတ်ခါဆိုတော့လည်းတိဆောက်လို့မရပါဘူး
။စီးပွားရေးပြဿနာတွေအခုဆိုငွေလဲနှုန်းပြဿနာ၊နောက်ငင်းချမ်းရေးနဲ့ပြည်လဲတင်းပြတ်ရေးကိစ္စ၊ရုံးကန်ကြိုးပမ်းနေရတာတွေရှိပါတယ်။ဒီလိုအချိန်မှာကုန်သွယ်ခွင့်ကြိုးခံစားခွင့်ကိုရပ်ဆိုင်းတာမျိုးအရေးယူမယ်ဆိုရင်ဒီမိုကရေစီရဲ့တိုးတက်မှုတွေကိုရှေ့မဆက်နိုင်အောင်ဆွဲလဲလိုက်တယ်လို့ဖြစ်မယ်လို့ထောက်ပြတာမျိုးတွေရှိလာရင်တာမတ်ကြီးတွေနဲ့ဘယ်လိုတုံ့ပြန်မလဲခင်ဗျာ။
Well, a couple of things. First of all, again, no decision has been taken, and the monitoring mission will come here.
ပထမအနေနဲ့ပြောချင်တာကကျွန်တော်တို့ဘက်ကဘာဆုံးဖြတ်ချက်မှမချသေးပါဘူး။ကျွန်တော်ပထမပြောချင်တာကကျွန်တော်တို့တည်တည်ချာချာကိုစဉ်းစားပြီးမှဆုံးဖြတ်မယ်ဆိုတာပါ။နောက်တစ်ချက်ကမြန်မာပြည်ရဲ့တည်ငြိမ်မှုဆိုတာကိုကြည့်တဲ့အခါမှာကျွန်တော်ကိုယ်ပိုင်အမြင်အရအရက်ဖက်စစ်ဖက်ပါဝင်တဲ့အစိုးရအနေနဲ့အားလုံးရဲ့ဒဏ်တူညီမျှမှုနဲ့ဂုဏ်သိက္ခာကိုအောင်အောင်မြင်မြင်အမခံနိုင်မှတည်ငြိမ်မှုကိုတည်ဆောက်နိုင်မယ်လို့လက်ခံပါတယ်။ဒါကဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေမှာအရေးကြီးတဲ့အချက်တစ်ချက်လည်းဖြစ်ပါတယ်